မြန်မာနိုင်ငံမှာ1962ခုနှစ်မတ်လ2ရက်နေ့ဗိုလ်ချုပ်နေဝင်ဦးဆောင်တဲ့စစ်တပ်ကပထမဦးဆုံးအကြိမ်အာဏာသိမ်းခဲ့ပါတယ်။2023ခုနှစ်မတ်လ2ရက်နေ့ဟာစစ်တပ်အာဏာသိမ်းခဲ့တာ62နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးအဲ့ဒီနေ့မှာကနေဒါဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဖြစ်တဲ့မြန်မာဒီမိုကရက်တစ်ဖွံ့ဖြိုးတိုးတက်ရေးအသင်းကအထူးအစီရင်ခံစာတစ်စောင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီစာမျက်နှာ44မျက်နှာပါအထူးအစီရင်ခံစာမှာရပ်ဘက်ပြည်သူတွေနဲ့ရပ်ဘက်အဆောက်အဦတွေဖြစ်တဲ့စာသင်ကျောင်းတွေ၊ဆေးရုံစေခန်းတွေ၊ဘာသာရေးဆိုင်ရာနေရာတွေ၊လူနေအိမ်ခြေတွေနဲ့ကြေးရွာတွေကိုမြန်မာလေတပ်ကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းဖော်ပြပါရှိပါတယ်။ကရင်အမျိုးသားတပ်မတ်က KNU ၊ချင်းအမျိုးသားတပ်ဦး CNF ၊ကချင်လူမျိုးရေးတပ်မတော် KIA ၊ KNU အမျိုးသားတပ်တွေရဲ့ပါတီ KNPB ၊ပြည်သူ့မူဝါဒဆိုင်ရာတန်လွန် Institute ၊ကရင်လူအခွင့်အရေးအဖွဲ့တွေအစိုးရမဟုတ်တဲ့လူသားချင်းစာနာကူညီအဖွဲ့တွေ Free Burma Rangers လို့အဖွဲ့အစည်းပေါင်းစုံကသူတည်တနာပြုထားတာတွေနဲ့စာရွက်စာတမ်းတွေကအချက်အလက်တွေကိုအခြေခံပြီးစီရင်ခံစာထုတ်ပြန်ထားတာဖြစ်ပါတယ်။ဒါ့အပြင်2022ခုနှစ်ဒီဇင်ဘာလ23ရက်နေ့တပ်တွင်းလုံခြုံရေးအရာရှိတွေရဲ့စီဝေးပွဲကပေါ်ကျလာခဲ့တဲ့အချက်အလက်တွေလည်းအဲ့ဒီစီရင်ခံစာမှာပါရှိကြောင်း AP သတင်းကဖော်ပြပါတယ်။အလားတူပထမဆုံးရရှိတဲ့အထွေထွေသတင်းအချက်အလက်မှတ်တမ်းတွေအရစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့အောက်မှာမြန်မာစစ်တပ်ဘလို့ပဲပုံပြများနေတဲ့ဆိုတာတွေပုံကန်ခြားနာသူတွေကိုတံပြန်စစ်ဆင်ပြစ်မှတ်ထားပြီးအရင်ကစစ်စုနှစ်တွေနဲ့ချီပြီးတော့အသုံးပြုခဲ့တဲ့လေကြောင်းကနေတက်ခိုက်တဲ့ဤကိုအသုံးပြုနေကြောင်းလည်းဖော်ပြပါတယ်။အရပ်ပဲပြည်သူတွေနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့အတူပြည်လုံးကျခုခံရေးအားပေးထောက်ခံနေတဲ့သူတွေကိုအကြမ်းဖက်သမားတွေအဖြစ်ပုံဖော်နေတာလည်းဖြစ်ပါတယ်။ MMCM လို့ခေါ်တဲ့မြန်မာသတင်းမီဒီယာစောင့်ကြည့်အဖွဲ့ရဲ့အချက်အလက်တွေအရနိုင်ငံတွင်းကမြို့နယ်တွေရဲ့88.4%ရန်နှုန်းမှာလက်နက်ကင်အကြမ်းဖက်ပဋိပက္ခတွေနဲ့ကျုံ့တွေ့ခြင်းဆိုင်ခဲ့ကြရကြောင်းဖော်ပြပါတယ်။စစ်တပ်အာဏာသိမ်းပြီးကတည်းကရပ်ဖက်ပြည်သူ2465ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရလေကြောင်းတိုက်ခိုက်မှုနဲ့ဘုံတံအပါအဝင်လက်နက်ကင်ပဋိပက္ခအတွင်းပြည်သူ2950ဝန်းကျင်တပ်ဖြတ်ခံခဲ့ရပါတယ်။စစ်တပ်အတွင်းကပေါက်ကျလာခဲ့တဲ့အချက်အလက်တွေအရတိုင်းနယ်ပြည်နယ်အုပ်ချုပ်ရေးဒေသ14ခုတည်းက12ခုဟာစစ်ကောင်စီမထိန်ချုပ်နိုင်တဲ့ဒေသတွေဖြစ်နေပြီလို့ဆိုပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကတည်းကနိုင်ငံအတွင်းအကြမ်းဖက်မှုပေါင်း11,000ကျော်ရှိခဲ့ပါတယ်။အဲ့ဒီထက်860နီးပါးဟာကြေးရွာတွေဒုက္ခသည်တွေနဲ့နေရာရွှေ့ပြောင်းခံရရတဲ့ဒေသတွေလက်နက်ကင်ပြည်ပခဒေသတွေကိုစစ်ကောင်စီကလေကြောင်းကနေပြီးတော့တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ဒီအတွင်းဖိလစ်ပိုင်ကိုရောက်ရှိနေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုကူညီဖြည့်ရှင်းပေးဖို့လိုအပ်ကြောင်းဖိလစ်ပိုင် ANC သတင်းဌာနနဲ့တောက်ကြနေကမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။အာဆီယံအနေနဲ့ငြိမ်းချမ်းမှုပေါ်ဆောင်ရေးတန်တမာအထောက်အမှုတွေမှာဥဆောင်နေပြီးအခုတည်းပုံပုံအားစိုက်ဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံအတွင်းကနေရာပြောင်းရွှေ့ခံရသူ2,000ကျော်ကိုမလေးရှားကထမ်းပို့ထားရတဲ့အတွက်ပြည်တွင်းရေးသက်သက်အဖြစ်မရှိမြင်နိုင်ကြောင်းဒါကြောင့်အာဆီယံမိတ်ဆွေနိုင်ငံတွေအနေနဲ့အခုတည်းပုံပုံဆောင်ရွက်ကြရမှာဖြစ်ကြောင်းတကယ်လို့လိုအပ်လာရင်မြန်မာစစ်တပ်နဲ့ထိတွေ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့မြန်မာစစ်ကောင်စီဟာရမ်ဘာချန်ခါရပ်ဖက်ပြည်သူတွေအပေါ်နားလည်မှုမရှိကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဟာ2021ခုနှစ်အတွင်းရွေးကောက်ခံအစိုးရကိုစစ်တပ်ကဖြုတ်ချပြီးကြတဲ့ကနိုင်ငံရေးစီးပွားရေးနဲ့လူမှုရေးတွေကမောက်ကမဖြစ်ခဲ့ရပါတယ်လူအခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂကလည်းမြန်မာစစ်တပ်ဟာကျန်းကျုပ်ရက်စက်ရုံမာတဲ့လူရက်တွေနဲ့အတိုက်အခံတွေကိုဖြိုခွဲနေကြောင်းမြန်မာနိုင်ငံရဲ့ပြည်ထောင်စုဟာခက်ခဲပေမဲ့မိမိတို့အနေနဲ့အတတ်နိုင်ဆုံးကြိုးစားအဖြေရှာကြရမှာဖြစ်ကြောင်းအာဆီယံအနေနဲ့လည်းပြည်ထောင်စုတချို့ကိုရောပေါအောင်ဆောင်ရွက်နိုင်စွမ်းရှိတဲ့ဆိုတာကိုပြသရမှာဖြစ်ကြောင်းလည်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ်ခင်ဗျာ